COVID-19 ကာယောဂါလွန်ကာလစီးပွားရေးပြန်လည်နာလန်ထူပေါ်ကျပနေနေရာမှာတဘာဝပဝန်းကျင်ကိုထိခိုက်မှုနေပြီးတော့ဖလုံအိမ်တက်ငွေထုတ်လို့မလျှော့ချနိုင်မဲ့စီးမြင်စီကံတွေလမ်းညွန်ချက်တွေအတိုင်းလုပ်ကိုင်ဖို့နိုင်ငံ38ခုကကောင်ဆောင်တွေတနင်္လာနေ့မှာသဘောတူညီခဲ့ပါတယ်
။정상들은기후위기가환경문제만이아니라경제사회
ဥရုယာဒီပြောင်းလဲမှုအကျအတဲဟာသဘာဝပတ်ဝန်းကျင်အရေးသက်သက်မဟုတ်ပဲစီးပွားရေးလူမှုအတိုင်းဝိုင်းနဲ့လုံခြုံရေးနဲ့လူအခွင့်အရေးနဲ့ပါသက်ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတာခေါင်းဆောင်တွေသဘောတူခဲ့ကြပါတယ် COVID-19 ကာယောဂါကိုလည်းသဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့နည်းလမ်းမျိုးနဲ့ကျော်လွှားရမယ်ဆိုတာသဘောပေါက်ကြပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျင်အင်းကပြောဆိုသွားပါတယ်2030အရောက်မှာဖလုံအိမ်တက်ငွေလျှော့ချရေးကမ္ဘာရေမှန်ချက်ပြည့်မီနိုင်အောင်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြတဲ့ B4G ညီလာခံမှာအခုလိုသဘောတူညီခဲ့ကြတာပါဒီထဲမှာအမေရိကန်ပြည်ထောင်စုတရုတ်နဲ့အခြားစီးပွားရေးအင်အားကြီးနိုင်ငံကအစိုးရခေါင်းဆောင်တချို့လည်းပါပါတယ်။နှစ်ရက်တာကျင်းပတဲ့ညီလာခံကိုတောင်ကိုရီးယားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပပြီးကာယောဂါကြောင့်အစီအစဉ်အများစုကိုအွန်လိုင်းကနေပဲကျင်းပခဲ့ပါတယ်။ညီလာခံတက်ရောက်လာကြတဲ့ပြည်ပဆိုင်ရာအဖွဲ့အစည်းအတော်များများကလည်းရေရှည်ခံနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်နဲ့ဥတုရာသီပြောင်းလဲမှုဖောက်ပြန်တားဆီးရေးကိစ္စမှာပြည်သူနဲ့ပုဂ္ဂလိကမိဖက်လက်တွဲဆောင်ရွက်နိုင်အောင်အားပေးတိုက်တွန်းသွားမယ်လို့ပြောပါတယ်။တဘာဝပဝန်းကျင်ကိုမထိခိုက်စေတဲ့နည်းနဲ့ကာယောဂါကိုကျော်လွှားတာဟာ2015ခုနှစ်မှာသဘောတူညီခဲ့ကြတဲ့ဥတုရာသီဆိုင်ရာပါရီသဘောတူစာချုပ်နဲ့ကုလသမဂ္ဂရဲ့ရည်ရှိခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြည့်မြောက်အောင်ဆောင်ရွက်ပေးရရောက်နိုင်တယ်လို့လည်းညီလာခံထုတ်ပြန်ချက်မှာပြောထားပါတယ်။